အယ်ဂျီးရီးယားနိုင်ငံမှာဖြစ်နေတဲ့တရားခံပြဿနာနဲ့ပတ်သက်ပြီးတော့အထူးပဲစိုးရိမ်မိတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟီလရီကလင်တန်ကပြောကြားလိုက်ပြီးအဲ့ဒီတရားခံရဲ့အသက်ကိုကယ်တင်နိုင်ဖို့အယ်ဂျီးရီးယားအစိုးရအနေနဲ့သူတို့လုံနိုင်သမျှစွမ်းကုန်လှုပ်ဆောင်ဖို့တောင်းဆိုလိုက်ပါတယ်။ဂျပန်နိုင်ငံသားရဲ့ဝန်ကြီးနဲ့အတူတောက်ကြနေတဲ့ကဝါရှင်တန်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးကလင်တန်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အယ်ဂျီးရီးယားစစ်တပ်ကတရားခံတွေကိုဖမ်းထားတဲ့စစ်သွေးကြွတွေကိုနှိမ်နှင်းခဲ့စဉ်အတွင်းမှာအယ်ဂျီးရီးယားနိုင်ငံသားတွေအပါအဝင်နိုင်ငံသား12ယောက်ထပ်မံတေဆုံးခဲ့တယ်လို့အယ်ဂျီးရီးယားဆိုရပိုင်းမီဒီယာကပြောပါတယ်။အယ်ဂျီးရီးယားနဲ့ဒေသတွင်းကနိုင်ငံတွေမှာအကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေကိုအမေရိကန်အနေနဲ့ကြဲကြဲပြန့်ပြန့်နက်နက်ရှိုင်းရှိုင်းလုပ်ဖို့အတွက်လုံးဝအရေးပါတယ်လို့လည်းသူမကပြောလိုက်ပါတယ်။အစောပိုင်းတုန်းကတော့ Islamic စစ်သွေးကြွတွေတရားခံအဖြစ်ဖမ်းထားတဲ့နိုင်ငံသား100လောက်ကိုပုတ်ထူးနေမှာလွတ်အောင်လုပ်နိုင်ခဲ့တယ်လို့ Algeria အစိုးရပိုင်းသတင်း agency ကပြောပါတယ်။ဒါပေမဲ့လူ30လောက်ကတော့ဘယ်လိုအခြေအနေရှိတယ်ဆိုတော့အခုချိန်ထိမသိရသေးပဲဖြစ်နေပါတယ်။စစ်သွေးကြွတွေက Algeria နိုင်ငံအရှေ့ပိုင်းကသဘာဝတန့်ငွေစက်ရုံကိုပုတ်ထူးနေအစောပိုင်းကသိမ်းယူခဲ့စဉ်အတွင်းမှာတရားခံအဖြစ်ဖမ်းခံရတဲ့နိုင်ငံသားဟာ132ယောက်ရှိတယ်လို့အမည်မဖော်လိုတဲ့လုံခြုံရေးတပ်ဖွဲ့ဝင်တဦးကိုကိုးကားပြီးတော့သတင်းတစ်ခုကဖော်ပြပါတယ်ခင်ဗျာ။